နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုတွေရှိနေတဲ့ဆိုပြီးနိုင်ငံတကာရဲ့စိုးရိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ရခိုင်အရေးလိုကိစ္စရပ်တွေအပါအဝင်မြန်မာနိုင်ငံလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့စိန်ခေါ်အချက်အသေးတွေနဲ့ပတ်သက်လို့ရှင်းလင်းတင်ပြနိုင်မယ့်အရေးကြီးတဲ့ခီးစဉ်အဖြစ်သုံးသပ်ကြပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့ခီးစဉ်အတွင်းစင်ကာပူသမရဝန်ကြီးချုပ်အပါအဝင်စင်ကာပူထိပ်သီးခေါင်းဆောင်တွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစင်ကာပူနှစ်နိုင်ငံကုန်သွယ်စီးပွားပူးပေါင်းဆောင်ရွက်မယ့်အရေးတွေဆွေးနွေးဖို့ရှိပါတယ်။မဆုမုံကစူးစီးတင်ပြထားပါတယ်ရှင်။
စင်ကာပူဝန်ကြီးချုပ်လီရှောင်လုံးရဲ့ဖိတ်ကြားချက်အရနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့စင်ကာပူခီးစဉ်ဒီကနေ့တနင်္ဂနွေနေ့မှစတင်လိုက်ပါပြီ။ဩဂုတ်လ19ရက်နေ့ကနေဩဂုတ်လ22ရက်နေ့အထိ၄ရက်တာကြာမြင့်မဲ့ဒေါက်အောင်ဆန်းစုကြည်ရဲ့အလုသဘောစင်ကာပူခီးစဉ်တွင်မှာတော့ဩဂုတ်လ21ရက်နေ့မှာစင်ကာပူသမ္မတဟာလီမာယက်ကော့နဲ့တွေ့ဆုံမှုရှိပြီးဝန်ကြီးချုပ်ကနေ့လယ်စာတက်ခင်းအခမ်းအနားဖြစ်ပါတယ်။နောက်ဝိုင်းရင်ဝင်ကြီးကို6တောင်ဒုတိယဝင်ကြီးတီယိုချီဟမ်နိုင်ငံသားရေးဝင်ကြီးဘီဘီယန်ဘာလာခရစ်နန်တို့နဲ့လည်းတွေ့ဆုံမှုရှိပါတယ်။ဩဂုတ်လ22ရက်နေ့မှာတော့ Grand Hyatt Hotel မှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့စိန်ခေါ်မှုများနဲ့ရှေ့လန်းခီးဆိုတဲ့ခေါင်းစဉ်နဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာစင်ကာပူလက်ချာဆိုတဲ့မူဝါဒရေးရမယ်ကိုပြောကြားမှာဖြစ်ပါတယ်။ရခိုင်မြောက်ပိုင်းရေးလိုနိုင်ငံတကာကစိုးရိမ်မှုတွေနဲ့စောင့်ကြည့်ဝေဖန်နေတဲ့အရေးကိစ္စတွေအပါအဝင်ဒီမိုကရေစီအသွင်ကူးပြောင်းစအခြေအနေ NND စိုးရလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုအကြမ်းတဲတွေနဲ့အခက်အခဲတွေကိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်နိုင်ငံတကာနဲ့စင်ကာပူအပါအဝင်အာဆီယံဒေသတွေနိုင်ငံတွေကိုတင်ပြနိုင်မှာဖြစ်တဲ့အတွက်ဒီစင်ကာပူခီးစဉ်ကိုမြန်မာနိုင်ငံအတွက်အရေးကြီးတဲ့ခီးစဉ်တစ်ခုဖြစ်မြန်မာနိုင်ငံ၏အကဲခတ်ဒေါက်တာရံမျိုးသိန်းကတုံ့တက်ပါတယ်
ဒီဒေါက်ဆန်းစုကြည်ရဲ့နော်ဒီနေ့ပေါ့လေဒီတနင်္ဂနွေနေ့စတင်တဲ့စင်ကာပူခီးစဉ်ဟာဟိုရခိုင်အရေးနဲ့ပတ်သက်ပြီးတော့ပဲဖြစ်ဖြစ်ပေါ့လေနောက်လက်ရှိမြန်မာနိုင်ငံကျုံ့နေရတဲ့ဒီမိုကရေစီအကူအပြောင်းရဲ့အချက်အလက်တွေနဲ့ပတ်သက်လို့ပဲဖြစ်ဖြစ်အရေးကြီးတဲ့ခီးစဉ်တစ်ခုလို့တော့ကျွန်တော်တော့မြင်ပါတယ်အဲ့တော့လက်ရှိအခြေအနေမှာဒေါက်ဆန်းစုကြည်အနေနဲ့ဒီစင်ကာပူပါဝင်ပေါ့လေအာဆီယံဖွဲ့ဝင်နိုင်ငံတွေရဲ့စားဝင်ယူပြီးတော့နိုင်ငံတကာအတိုင်းအဝိုင်းမှာယုံကြည်မှုပြန်ပြီးတည်ဆောက်ဖို့အတွက်စပြီးလှမ်းလိုက်တဲ့ခြေလှမ်းတစ်ခုလို့ကျွန်တော်ကသုံးသပ်ပါတယ်ဒီခီးစဉ်အတွင်းမှာစင်ကာပူကနေတစ်ဆင့်ပေါ့လေကမ္ဘာနိုင်ငံတွေနောက်ပြီးတော့အာဆီယံနိုင်ငံတွေကိုမြန်မာနိုင်ငံရဲ့လက်ရှိသွားနေတဲ့နိုင်ငံတွေပတ်သက်ပြီးတော့ညှော်လင့်ချက်တွေပေါ့လေညှော်မှန်းချက်တွေဒါတွေကိုပြောချနိုင်လိမ့်မယ်လို့ကျွန်တော်ကတော့မျှော်လင့်ပါတယ
်မြန်မာနိုင်ငံရင်ဆိုင်နေရတဲ့နိုင်ငံတကာကပါအာရုံစိုက်နေတဲ့ရခိုင်အရေးကိစ္စလို့တိုင်းရင်းဒေသတွေမှာမြန်မာငြိမ်းချမ်းရေးဖော်ဆောင်နိုင်မှုအခက်အခဲတွေဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတစုံတရာတိုက်တာထီတော့နိုင်ငံတော်တိုင်ပင်ခံဘက်ကတင်ပြနိုင်ခဲ့မယ်လို့ယူဆတဲ့အကြောင်းမြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖတ်မဟာမိတ်အဖွဲ့ကညှိနှိုင်းရေးမှုကိုရဲလင်းမြင့်ကယူဆပါတယ
်ကျွန်တော်ဒီလက်ရှိမှာကျွန်တော်ရင်ဆိုင်နေရတဲ့ပြဿနာတွေကတော့ခုရင်ဆိုင်ရေးနဲ့ပတ်သက်တဲ့နော်အခက်အခဲအချက်အလက်ရှိတယ်ဗျာနောက်ပြီးတော့ရခိုင်ရေးနဲ့ပတ်သက်ပြီးတော့ရှိတယ်ဒီ2008ကြောက်ဖြစ်နေတဲ့အချက်အဲပေါ့အစိုးရနဲ့ဟိုတက်နေကြတဲ့မှာရှိတဲ့အချက်အဲပေါ့အဲ့အချက်အဲတွေကိုတော့အားလုံးနားလည်အောင်ကျွန်တော်တို့ဟိုဟိုခြောက်ခါလို့ရမယ်ပြီးတော့ကျွန်တော်တို့ဒီဘက်ကဟိုဖြစ်နေတဲ့ international ရောပြည်တွင်းမှာဖြစ်တဲ့ဟိုအမေရပေါ့နော်ကျွန်တော်ဆန်းစစ်စီလိုပုဂ္ဂိုလ်မျိုးပဲတည်မယ်ဆိုတော့အဲ့ဒါမျိုးတွေကိုတော့အချက်အဲတွေကိုတော့ကျွန်တော်တို့ပြောမယ်ဆိုရင်တော့ပြောနိုင်တယ်ပေါ့နော်ဒါပေမဲ့လည်းသုံးစားတိုင်းအားလုံးတော့ဒါရင်းများစီရေးလို့ပါလို့လည်းရှိနေသေးတော့အားလုံးပြောပါမလားပေါ့ဗျာအရေးကြီးလို့ပဲပြောတာမျိုးလည်းဖြစ်နိုင်တာပေါ့နော်အဲ့လိုပဲခံမင်းပါမယ်
အခုလိုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်စင်ကာပူနိုင်ငံကိုရက်ရှိခီးလာတာစင်ကာပူနိုင်ငံမှာမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးခေါင်းစဉ်နဲ့ဟောပြောမဲ့မိဂိုးအစီအစဉ်တွေအတွက်စင်ကာပူရောက်မြန်မာနိုင်ငံသားတွေကတော့ဂုဏ်ယူဝမ်းပျောက်နေကြပါတယ်။ဒါပေမဲ့လို့ဒေါက်အောင်ဆန်းစုကြည်စင်ကာပူရောက်ရှိချိန်မှာစင်ကာပူရောက်မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံမှုအစီအစဉ်ကိုတော့လက်တလုံးမသိရသေးဘူးလို့စင်ကာပူရောက်မြန်မာနိုင်ငံသားတွေကပြောပြပါတယ်။အခုလိုဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်မြန်မာနိုင်ငံလက်ရှိရင်ဆိုင်ကြုံတွေ့နေရတဲ့အခြေအနေတွေကိုစင်ကာပူမှာမိဂိုးပြောဖို့ရှိတဲ့အတွက်စင်ကာပူရောက်မြန်မာနိုင်ငံသားတူဦးရဲ့အမြင်အခုလိုကိုအောင်ဝင်းထွတ်ကပြောပြပါဗျ။ဟိ
ုအန်တီကိုယ်တိုင်လာပြောပြရင်ဆိုတာကတော့ပိုကောင်းတာပေါ့နော်။ဒီနိုင်ငံတကာမျက်နှာစာမှာလေအခုသူပြောမဲ့ lecture တွေသူပြောမဲ့အကြောင်းအရာတွေအားလုံးကိုလည်းဒီ media တွေမှာနောက်ပိုင်းမှာဖော်ပြမှာစင်ကာပူကလည်းအာဆီယံရဲ့ဥက္ကဋ္ဌနေရာကိုသူကယူထားတာဆိုတော့သူတို့နဲ့လည်းကျွန်တော်တို့ကအဓိကသတင်းတွေကိုအမှန်ဆုံးကြော်ပြနိုင်ဖို့အရေးကြီးတယ်။အန်တီအနေနဲ့လာပြီးရှင်းပြပြီးတော့အရင်ကောင်းတယ်။သူနဲ့ပါလာတဲ့ဒီဝန်ကြီးတွေလည်းတွေ့ကြမှာပေါ့နော်။တစ်ခွဲလုံးနဲ့ဒီမှာရှိတဲ့နိုင်ငံသားဝန်ကြီးအဖွဲ့တွေနောက်တော့သမရာတို့ပါတော့လည်းတွေ့မှာဆိုတော့က တော်တော်ကတော့လေအဲ့ဒါကိုတော်တော်လေးကောင်းမြင်တယ
်ဒေါ်ဆန်းစုကြည်မေကွန်ပြောမယ်ဒီစင်ကာပူလက်ချာဟာ43ချိန်မြောက်ဖြစ်ပြီး42ချိန်မြောက်တုန်းကတော့တောင်ကိုရီးယားသမ္မတမွန်ဂျီအင်ပြောသွားတာပါမြန်မာနိုင်ငံပါဝင်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံဥက္ကဋ္ဌအဖြစ်လက်ရှိတာဝန်ယူထားတဲ့စင်ကာပူနိုင်ငံကိုပြီးခဲ့တဲ့ဧပြီလတုန်းကမြန်မာသမ္မတဦးဝင်းမြင့်သွားရောက်ခဲ့ဘူးသလိုဒေါ်ဆန်းစုကြည်ဟာပြီးခဲ့တဲ့2016ခုနှစ်တုန်းကလည်းစင်ကာပူနိုင်ငံကိုပထမဦးဆုံးအကြိမ်သွားရောက်ခဲ့ဘူးပါတယ်ရှင်
မဆမွန်တင်ပြတော်ရပါရှင် VOA ကနေတင်းငွေနဲ့ညနေခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်မှမိုးရေဆေးဝါးတရားမဝင်တည်ဆောက်မှုတွေကိုထိုင်းအာဏာပိုင်တို့ကဆက်တိုက်ဆိုသလိုဖမ်းဆီးမိနေတာမှာဒီရက်ပိုင်းကပဲစိတ်ကြွမိုးရေဆေးဝါးတွေတည်ဆောက်လာတဲ့ကုန်တင်ကားကြီးတွေကိုဖမ်းဆီးမိရကသက်ဆက်တဲ့စိတ်ကြွဆေးပြားတန်းနဲ့ချီတိုးလောင်းထားတဲ့ကုန်လောင်းယူကြီးတစ်ခုကိုလည်းထိုင်းအာဏာပိုင်တို့ကဝင်ရောက်စစ်ဆေးဖမ်းဆီးနိုင်လိုက်ပါတယ်ထိုင်းမြန်မာနယ်စပ်ဝက်လူမျိုးစုတွေထိန်းချုပ်ရာဒေသကလာရဲဆိုပြီးထိုင်းအစိုးရဘက်ကပြောဆိုလေးရှိတဲ့စိတ်ကြွဆေးပြားတွေဖမ်းဆီးမိတဲ့အကြောင်းထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းထောက်မိုင်အေးမာကအခုလိုသတင်းပေးပို့ထားပါတယ်